တရားလွှတ်တော်ရှင်နေကြီးဦးကိုအနေနဲ့အငားရင်မောင်းကိုနေဝင်းတို့ကွယ်လွန်သွားတာဟာမြန်မာနိုင်ငံအတွက်ဆုံးရှုံးမှုဖြစ်ပြီးအမတ်တရားပေါ်ပေါအောင်ကျူပါမှုနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ဦးကိုအနေနဲ့ကိုနေဝင်းတို့ကွယ်လွန်သွားတဲ့နည်းနည်းဖြင့်အချိန်မှအဖြစ်ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အောင်မြင်ပွဲအခမ်းအနားကိုပေးဖို့တဲ
ရန်လေးစိတ်လူမြင်ကွင်းမှာလောက်ကျန်တက်ဖြတ်ခံရပြီးကွယ်လွန်သွားတဲ့နှစ်နှစ်ပြည့်ခန္ဓာကိုရန်ကုန်မြို့တော်ဝင်နှင်းစီမှာကျင်းပပြုလုပ်တာပါခန္ဓာကိုနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ပြီးတဝန်လွှာမှာတော့ဥက္ကဋ္ဌနေနဲ့ကိုနေဝင်းကွယ်လွန်တာဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆွမ်းရှုံးမှုဖြစ်ပြီးအမှန်တရားပေါ်ပေါက်ဖို့တက်ဆိုင်သူတွေကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်ဆရာဥက
္ကဋ္ဌနေနဲ့အမှန်တရားနဲ့တရားမျှတမှုအတွက်အသက်ပေး၍နမူနာပြဆောင်ရွက်ခဲ့ပြီးကိုနေဝင်းတို့ကိုဆုံးရှုံးရခြင်းမှာမြန်မာနိုင်ငံအတွက်ကြီးမားသည့်ဆုံးရှုံးမှုဖြစ်ပါသည်၎င်းတို့ကြောင့်ဆုံးရသည့်မှာယနေ့ဆိုရင်နှစ်နှစ်တန်ခဲ့တော်လဲကျွန်မနှင့်အားလုံးက၎င်းတို့၏မိသားစုများနှင့်ဆက်တူတတိယအောင်မြင်ရရှိပါသည်မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရင်းနှင့်တရားမျှတမှုထိုင်ပါစွာတည်ဆောက်ရ၌စိန်ခေါ်မှုတွေကိုဝိုင်းဝန်းစူးစမ်းဖြေရှင်းရင်းအသက်ဆွသွားခဲ့သည့်ဆရာဦးကိုနေနှင့်ကိုနေဝင်းတို့အတွက်အမှန်တရားအမြန်ဆုံးပေါ်ထွက်လာဖို့ရည်တက်ဆိုင်ညအားလုံးမှဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းပါသည
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြပုတဲ့တဝန်လာကိုဒေါက်တာနှင်းအေးကိုကဖတ်ကြားသွားတာပါဒီကနေ့ပွဲကတော့ဘာသာပေါင်းစုံကတန်ဃာတော်နဲ့လူပုဂ္ဂိုလ်ကြီးပါဝင်နိုင်ငံတော်တန်မတ်တွေပါတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာစီရဲ့ကဥက္ကဋ္ဌကြီးကြိုးစားခဲ့တယ်လို့မြန်မာနိုင်ငံနိုင်ငံသားတွေကြိုးစားပြီးပို့မျှော်လင့်နေပါတယ
်။ ဥက္ကဋ္ဌကြီး worked his entire life to promote reform to end discrimination
and ဥက္ကဋ္ဌကြီးဟာနှိမ်ချခွဲခြားမှုပပျောက်ရေးနဲ့တရားမျှတရေးအတွက်ဘဝတစ်လျှောက်လုံးကြိုးစားလွတ်ကိုင်လာတဲ့သူဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်မြန်မာနိုင်ငံမှာ၃နှစ်ကြာနေခဲ့တဲ့အတွေ့အကြုံအရပြောရမယ်ဆိုရင်ဥက္ကဋ္ဌကြီးကြိုးစားလှုပ်ဆောင်ခဲ့တဲ့တရားမျှတမှုလမ်းစဉ်တွေအတိုင်းမြန်မာနိုင်ငံသူနိုင်ငံသားတွေစက်ပြီးစူးစမ်းလှုပ်ဆောင်သွားကြမယ်လို့ယုံကြည်ပါတယ်
။ဥက္ကဋ္ဌကြီးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယာတို့ကိုဖော်ဆောင်ခဲ့တယ်လို့ NLD ရဲ့ထိပ်ပိုင်းခေါင်းဆောင်ဒူဖြစ်သူဦးဝင်းထင်ရဲ့တနင်္လာတကွေ့စာအုပ်မှာရေးသားထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့စူးစမ်းခဲ့တဲ့အတွက်အခုလိုလှုပ်ကြံတက်ဖြတ်ခံလာလို့ယူဆသူတွေလည်းရှိပါတယ်။ဥက္ကဋ္ဌကြီးနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုပြန်ကြားရေးအတွင်းရေးမှူးစာရေးဆရာမောင်ရအောင်ရှင်ကအခုလိုမှတ်ချက်ပြုပါတယ်
။ဆရာဥက္ကဋ္ဌကဘယ်လိုလုပ်ရလဲ။ဒီလူလူတို့ကမကြိုက်တဲ့ဒီမိုကရေစီစာရေးစာမျိုးတွေနဲ့လည်းမကြိုက်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတစ်စိတ်မှမစတင်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တဲ့ပြည်စီရင်မှုတွေကိုအလန်တွေအတွက်အကျိုးပြုခဲ့တဲ့ကောင်းဆောင်တယောက်ဖြစ်ပါတယ်
။ဒီကနေ့ပွဲမှာဥက္ကဋ္ဌနေနဲ့ကိုနေဝင်းတို့ရဲ့မိသားစုတွေအစုံလင်တက်ရောက်ခဲ့ကြပါတယ်။ဥက္ကဋ္ဌနေကိုလေစိတ်မှလှုပ်ကြံတက်ဖြတ်မှုမှာပါဝင်ပတ်သက်တယ်လို့ဆွဆွဲခံထားသူတွေအမှုကတော့အခုလာမယ့်ဖေဖော်ဝါရီ၁ရက်နေ့မှာနှစ်ဖက်ရှင်နေတွေလျှောက်လေးချက်ပေးကြတော့မှာဖြစ်ပါတယ်။အမှုမှာပူပေါင်းကြံစီသူလို့သတ်မှတ်ပြီးတရားခံပြေးဖြစ်ကြီးညာခံထားသူအောင်ဝင်းခံကတော့အခုနှစ်နှစ်ပြည့်တဲ့အချိန်ထိဖမ်းဆီးရမိခြင်းမရှိသေးပါဘူးခင်ဗျာ။